Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မိတ်ကန်တန်းကနေ2018ခုနှစ်စက်တင်ဘာလ3ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ2532.51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်္ကြန်ထိုက်ပါရှင်ဒီကနေ့သတင်းတွေကိုတော့ကိုညာနိုင်တဲ့အတူရှင်းညာပေးမှာပါ Writers သတင်းတောင်နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ခံ9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်မလေးရှားနိုင်ငံမှာတော့အမျိုးသမီးနှစ်ဦးကိုလိင်တူချင်းဆုံးမမှုအတွက်အစ္စလာမ်ရဲ့ဥပဒေအရအများပြည်သူရှင်းမောက်မှာဒီကနေ့ကြိမ်တမ်းအပြစ်ပေးပါတယ်ဒီလိုသတင်းတွေကြားစားရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းလွှာတွေကတော့ဒီကနေ့မှာပဲနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးမှာအပြစ်ရှိတယ်ဆိုပြီးရန်ကုန်မြောက်ပိုင်း KI တရားရုံးကထောင်နဲ့ခုနှစ်နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်ဒီပေါ်မှာသတင်းတော်တွေရဲ့သဘောထားဘယ်လိုရှိပါသလဲ
သာဟာဒီအမတ်မှုရှိသလားဒါတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလူလက်ခွင့်ကိုဒါတော့ပြောင်းပြောင်းလင်းလင်းချိုးောက်တာချိန်ချောက်တာလို့ကျွန်တော်ပြောချင်တယ်
ကိုဝါလုံးပါရှင်နောက်ပိုင်းမှာအပြည့်စုံနာဆင်ရပါပဲနောက်ဒီဆန္ဒပြခဲ့တဲ့ကချင်ကောင်းဆောင်၃ဦးကိုလည်းတက်ကိုအတရေဖြတ်မှုပုံမှန်900နဲ့တရားစွဲဆိုထားတာကိုစွဲချက်တင်မှုတရားသူကြီးကလက်ခံလိုက်တဲ့တဲ့ရင်နောက်မန္တလေးမြို့မှာအကြမ်းဖက်လူရဲတာတွေမကြခဏဖြစ်ပွားနေတဲ့အပေါ်တရားဥပဒေစိုးမိုးမှုကိုမေးခွန်းထုတ်လိုက်တဲ့တဲ့ရင်နဲ့အတူတနင်္လာရီတိုင်းနဲ့ကရင်ပြည်နယ်ကရေကြီးနေတဲ့တဲ့ရင်တာလာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏတွေကိုနာဆင်ရမှာပါအခုအရင်ဆုံးကတော့တနင်္လာညအတွက်နောက်ဆုံးရတဲ့ရင်တွေကိုမသိင်ကြီးထိုက်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ချက်ခိုင်းပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့အစိုးရရဲ့လျှို့ဝှက်ဆက်ရွက်စတမ်းတွေလက်ဝဲတွေ့ရှိမှုနဲ့ဖမ်းဆီးတရားစွဲဆိုခံရတဲ့ Writers သတင်းတောင်နှစ်ဦးကိုဒီကနေ့ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်မှုနဲ့ Writers သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအခုလိုပြစ်ဒဏ်ဆင်နာကသတင်းလွတ်လပ်ခွင့်အပေါ်ကြီးမားတဲ့ချင်းချောက်မှုဖြစ်တယ်လို့မြန်မာသတင်းသမားတွေကချင်းချောက်လိုက်တာလို့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကအာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောဆိုလိုက်ပါတယ်
This version clearly intended to intimidate other Burmese journalists. It is a way of the military and the government saying that if you investigate certain things
ဒီတရားစင်ချက်ကတခြားမြန်မာသတင်းထောက်တွေကိုပါချင်းချောက်ဖို့ရည်ရွယ်တာပါနိုင်ငံတွင်းကထိလွယ်ရှလွယ်တဲ့ဒီလိုကိစ္စမျိုးတွေကိုစုံစမ်းဖော်ထုတ်ရင်တော့အရေးယူရပါလိမ့်မယ်ဆိုတာကိုစစ်တပ်နဲ့အစိုးရကအတိပေးတဲ့နီလန်းဖြစ်တယ်လို့ပြောဆိုသွားတာပါမြန်မာနိုင်ငံကတရားစီရင်ရေးစနစ်နဲ့တရားရုံးတွေကတိကျလွတ်လပ်မှုမရှိသေးပဲစစ်တပ်နဲ့အစိုးရဘက်ကအလွယ်တကူဆွတ်ဖက်နိုင်တယ်လို့လဲ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကဝေဖန်ပါတယ်နိုင်ငံရေးရွယ်ချက်နဲ့ဆွဲချက်နဲ့ Writers သတင်းတောင်နှစ်ဦးအပေါ်တရားရုံးစီရင်ချက်ဟာဆိုရင်အရင်စစ်အစိုးရခက်ကလိုပဲမီဒီယာဖိနှိပ်မှုဘက်ကိုပြန်ရောက်သွားစေတယ်လို့လဲ HRW ကကြေညာချက်ထုတ်ပါတယ်
။ Syria နိုင်ငံတွင်အဓိကအတိုက်ခံတို့နောက်ဆုံးထိန်းချုပ်ထားတဲ့ဒေသကိုပြန်လည်သိမ်းပိုက်ရေး Syria အစိုးရကထိုးစစ်ဆင်မဲ့အပေါ်အီရန်ဘက်ကထောက်ခံကြောင်းပြသလိုက်ပါတယ်။ Syria နိုင်ငံအနောက်မြောက်ပိုင်းက Idlib ဒေသမှာအကြမ်းဖက်ဝါဒီတွေမရှိသင့်တော့ဘူးလို့အီရန်ဘက်ကပြောဆိုတာပါ။ဆီးရီးယားနိုင်ငံသားရေးဝန်ကြီးဆီးရီးယားသမ္မတဘရှားအယ်အာဆတ်တို့နဲ့တွေ့ဆုံဖို့အတွက်ယူရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဘာဇာရစ်ဟာဒီကနေ့တနင်္လာနေ့မှာဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ကိုသွားရောက်ခဲ့ပါတယ်။အလစ်ဒေသကိုဆီးရီးယားပြည်သူတွေပြန်လည်ထိန်းချုပ်ရမှာဖြစ်ပြီးဆီးရီးယားနိုင်ငံနဲ့ပြန်လည်တည်ဆောက်ရေးနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးတို့ကိုဆက်လက်လှုံ့ဆော်မှာဖြစ်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဇာရစ်ရဲ့ပြောဆိုချက်ကိုယူရန်မီဒီယာကဖော်ပြပါတယ်။ဆီးရီးယားနိုင်ငံမှာ2011ခုနှစ်အစောပိုင်းကစပြီးဖြစ်ခဲ့တဲ့စစ်ပွဲအတွင်းမှာပါဝင်ပတ်သက်တဲ့အဖွဲ့အစည်းတွေကအများပြားရှိပါတယ်။ဆိုရလိုလားတဲ့တပ်ဖွဲ့တွေ၊သဘုံဖွဲ့တွေ၊စစ်သွေးကြောအုပ်စုတွေအပါအဝင်အဖွဲ့ပေါင်းစုံကနိုင်ငံတွင်းဒေသတွေကိုထိန်းချုပ်နိုင်ရေးတိုက်ခိုက်နေကြတာဖြစ်ပါတယ်ခင်ဗျာ
။ဘရာဇီးလ်နိုင်ငံရဲ့တက်တန်းအရင်ဆုံးပြလိုက်ကြီးမှာမိအကြီးအကျယ်လောင်ချမ်းမှုကိုထိန်းချုပ်နိုင်တော့မယ်လို့မိသက်ဌာနပြောခွင့်ရကဒီကနေ့တနင်္လာနေ့အစောပိုင်းမှာပြောပါတယ်မိလောင်နာကိုအပိတန်နှိမ့်တက်နိုင်ဖို့အတွက်တော့နောက်ထပ်နိုင်ပိုင်းလောက်အချင်းယူရအောင်မယ်လို့လဲရောဘတ်တိုရိုဘတ်ဒီကပြောပါတယ်နှစ်ပေါင်း200တက်တန်းရှိတဲ့ National Museum အမျိုးသားပြတိုင်မှာရှေးဟောင်းပစ္စည်းတန်း20ကိုထိန်းသိမ်းထားတာပါတံမိုးမဖြတ်နိုင်တဲ့ဆုံးရှုံးမှုအဖြစ်ဘရာဇီးလ်သမ္မတကလည်းပြောပါတယ်နိုင်ငံအတွက်ဝန်းနေပွဲဖြစ်ရလို့လဲသမ္မတကကြေညာချက်မှာပြောဆိုပါတယ် ဘရာဇီးနဲ့တခြားနိုင်ငံတွေရဲ့သမိုင်းဆိုင်ရာပစ္စည်းပေါင်း2000ကျော်နဲ့ဘရာဇီးတော်ဝင်မိသားစုခြံကပစ္စည်းအများအများကိုပြလိုက်မှာထိမ့်သိမ်းထားတာလို့လဲပြလိုက်ရဲ့ဝက်ဘ်ဆိုက်မှာဖော်ပြပါတယ်ပြလိုက်တာဝန်ခံတွေရဲ့အခုအညီနဲ့ပစ္စည်းအများအများကိုတော့ရွှေ့ပြောင်းနိုင်ခဲ့တယ်လို့မီတက်ဌာနတာဝန်ရှိသူကပြောပါတယ်နောက်လာမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်းပြမဲ့
ကျားတဲ့ပိတ်ချင်နောက်ပိုင်းဖြစ်ခဲ့တဲ့မိလာမှုအတွင်းတေဆုံးထိခိုက်ထဏ်ရာရမှုအစီရင်ခံချက်တွေတော့မရှိပါဘူးရှင်ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR Desperate Journeys လို့နာမည်ပေးထားတဲ့ဒီအစီရင်ခံစာအရပြီးခဲ့တဲ့နှစ်အတွင်းမြေတဲ့ပင်လယ်ကိုဖျက်ချော်ဖို့လှုပ်ဆောင်အတွက်မှာလူ95,965ယောက်ဒါမှမဟုတ်ရောက်ရှိလာတဲ့လူ49ယောက်မှာတယောက်သေဆုံးတာဖြစ်တယ်လို့ပြောပါတယ်အခုနှစ်မှာတော့သေဆုံးသူရေတော့ဟာ1,900ယောက်ရှိပြီးတော့ဒီပမာဏကတော့လူ80ယောက်မှာတယောက်သေဆုံးနေတာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လတလထဲမှာကိုပဲ9ယောက်မှာတယောက်နှုန်းသေဆုံးခဲ့တယ်လ ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့
ဒီလိုရေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1505တုံညာလိုင်းဒိုမီတာ25ကီလိုဟတ်ဇ်1180တုံညာလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုရေမြန်မာပိုင်းအစီအစဉ်ရဲ့သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်မလေးရှားအမျိုးသမီးနှစ်ဦးကိုလိင်တူချင်းဆုံးမမှုအတွေ့အစ္စလာမ်ရဲ့ဥပဒေအရအများပြည်သူရှေ့မှောက်ဒီကနေ့တနင်္လာနေ့မှာကြိမ်တမ်းအပြစ်ပေးပါတယ်လူပေါင်း100လောက်တက်ရောက်ကြီးရှုခဲ့ကြတဲ့မလေးရှားနိုင်ငံအရှိမြောက်ပိုင်းတယန်ဂါနူးပြည်နယ်ကအစ္စလာမ်ရဲ့ရှရီယာခုံရုံးမှာအမည်မဖော်ပြထားတဲ့အသက်32နှစ်နဲ့22နှစ်အရွယ်အမျိုးသမီးနှစ်ဦးကိုအပြစ်ပေးခဲ့တာပါအစ္စလာမ်ရဲ့ဘာသာရေးဆိုင်ရာတာဝန်ရှိသူတွေကပြီးခဲ့တဲ့ဧပြီလအတွင်းဒီအမျိုးသမီးနှစ်ဦးကိုကားထဲကနေတွေ့ခဲ့တာပါအမျိုးသမီးချင်းလိင်တူဆက်ဆံဖို့လုပ်ခဲ့ပါတယ်လို့ဒီအမျိုးသမီးနှစ်ဦးကဝန်ခံခဲ့ပြီးသူတို့ကိုကျိန်တန်6ချက်စီနဲ့ငွေတန်ချမှတ်ခဲ့တာဖြစ်ပါတယ်ဒီစင်ချက်အပေါ်လူခွင့်ရလှုပ်ရှားမှုအဖွဲ့တွေကကန့်ကွက်ကြပါတယ်လိင်တူချင်းစုံမဲ့မှုလိင်တူဆက်ဆံဖို့ကြံစီမှုအတွေ့အမျိုးသမီးနှစ်ဦးအပေါ်ရက်ဆက်ပြင်းထန်တဲ့ပြစ်ဒဏ်ဆင်ခြင်ဟာဆိုရင်လူခွင့်ရအခြေအနေတိုးတက်ဖို့ကြိုးစားနေတဲ့မလေးရှားအစိုးရရဲ့ကြိုးပမ်းမှုအတွက်ဆိုးရွားရုတ်ရော့မှုဖြစ်တယ်လို့ Amnesty International ရဲ့မလေးရှားဆိုင်ရာသုတေသနမှုကကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင်
။အာဖရိကတိုက်တွင်ဆက်မှုဖွံ့ဖြိုးရေးကနေအခြေခံအဆောက်အဦအထိကဏ္ဍပေါင်းစုံအတွက်ရည်ရွယ်ပြီးတော့တရုတ်အစိုးရကအာဖရိကအတွက်ရန်ပုံငွေအသစ်ဖြစ်တဲ့ဒေါ်လာ60ဘီလီယံတိုးချဲ့ပေးဖို့ကတိပြုထားပါတယ်။ဒါပြင်အာဖရိကနိုင်ငံတွေအနေနဲ့အတိုးမဲ့ချင်းငွေတွေဒီနှစ်ကုန်ပိုင်းမှာပြန်ဆက်ရတော့မယ့်အချိန်မှာပဲအကျိုးတွေပြန်ဆက်စရာမလိုအောင်ဆောင်ရွက်ပြီးမယ်လို့တရုတ်ကပြောဆိုလိုက်ပါတယ်။သုံးနှစ်တကြိမ်ကျင်းပတဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးဖိုရမ်ကိုဘေကျင်းမြို့တော်မှာကျင်းပနေတာမှာတရုတ်သမ္မတကဒီကနေ့အဖွဲ့မိန်ကုန်းအတွင်းမှာအခုလိုကတိပေးပြောဆိုသွားတာဖြစ်ပါတယ်။ဘယ်နိုင်ငံတွေကအကျိုးတွေကိုတရုတ်ဘက်ကလျှော်ပြစ်မလဲဆိုတာကိုတော့တရုတ်သမ္မတကပြောဆိုမသွားခဲ့ပါဘူး။အာဖရိကတိုက်မှာအကျွေးပီပီအကျွေးနွန်နဲ့မှန်ဒီရဲ့အပေါ်စိုးရင်ချက်တွေကိုလမ်းကြောင်းပြောင်းပြစ်ဖို့တရုတ်စိုးရဘက်ကကြိုးပမ်းတဲ့သဘောရှိပါတယ်။အာဖရိကတိုက်တွင်တရုတ်ရဲ့ယင်းနှိမ့်နှံမှုတွေမှာနိုင်ငံရေးတောင်ကျိုးမပါပဲယင်းနှိမ့်နှံမှုနဲ့ထိတွေ့ဆက်ဆံရေးဆက်ပြီးဆောင်ရွက်သွားမှာဖြစ်ကြောင်းတရုတ်သမ္မတရှီကဘေကျင်းမြို့တော်ကပြည်သူ့ခမဆောင်ကြီးမှာတက်ရောက်လာကြတဲ့အာဖရိကနိုင်ငံ30ကျော်ကခေါင်းဆောင်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကွယ်လွန်သူအမေရိကန်အထက်လွှတ်တော်မှဂျွန်မက်ကိန်းကိုစစ်တရေကောင်အမျှော်မြင်ကြီးတဲ့နိုင်ငံရေးသမားအမေရိကန်ရဲ့မျိုးချစ်ပုဂ္ဂိုလ်အဖြစ်အောက်မေ့ဂုံးပြုပွဲတွေ၅ရက်တာကျင်းပခဲ့ပြီးတဲ့နောက်မနေ့တနင်္ဂနွေနေ့မှာတော့သူ့ရဲ့ကျောင်းတော်ဟောင်းမယ်လန်ပြည်နယ်အနာပူလစ်ကအမေရိကန်ရေးတပ်အကယ်ဒမီမှာတကြွခဲ့ပါတယ်။သူနဲ့ကျောင်းကြီးဖက်မိတ်ဆွေရင်းဖြစ်တဲ့2014ခုနှစ်ကကွယ်လွန်ခဲ့တဲ့ရေးတပ်ဗိုလ်ချုပ်ကြီးချက်ကလာဆင်ရဲ့အုပ်ဂုဘေးမှာသူ့ကိုတကြွခဲ့တာပါ။ Jita Academy ye phaya chaw ma ti tan wet pyu su taw mwe chin pa kha pi na Savan myet ko a paw si ka myin twi ya de myet khin sain sain ni shi ni de niya ma tu ko myauk nan tajo kha da phit par de myo ro Washington a ni ga ni Annapolis myo si ko lwet taw ma Jim McKin ye yau alaung ko ka ne te saung la ya lan ta chaw ma le ya paw mya swa taw lu re ka tan si pi lo tu ko garawa pyu kha cha ba de nyet ni 4 na yi ma ro ye tat ye le yin mu haung
လွတ်တော်အမှတ်မက်ကင်းကိုဂုံးပြုတဲ့အနေနဲ့စစ်တပ်လေယာဉ်တစ်စင်းဝဲပြန်ခဲ့ပါတယ်။ဦးနောက်ကင်စာကိုတနေ့ကြာခန်းစားခဲ့ရပြီးတဲ့နောက်ဩဂုတ်လ22ရက်နေ့မှာလွတ်တော်အမှတ်မက်ကင်းကွယ်လွန်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်တော်စုမှာတော့ဒီကနေ့ဟာအလုသမားနေ့ဖြစ်ပါတယ်။တိုင်းပြည်စီးပွားရေးအတွက်အလုလုပ်ပေးခဲ့ကြတဲ့အမေရိကန်နိုင်ငံတော်ကအလုသမားတွေကိုဂုံးပြုတဲ့အန 6ရက်လှုပ်လှုပ်ကြပြီးတော့ကျမကြီးစောင်းရှောက်မှုအကျိုးခံစား권ဆိုတာကိုလည်းကြားတော်မကြားဘူးခဲ့ဘူးဖြစ်ပါတယ်အဲ့နောက်ပြည်နယ်တခုချင်းစီလိုက်ကအလုံသမားတွေကိုဂုံပြူတဲ့အနေနဲ့အလုံသမားတွေအဖြစ်သတ်မှတ်ပေးဖို့အလုံသမားဥပဒေတွေကိုရေးဆွဲပြီးအတည်ပြုခဲ့တာပါ1884ခုနှစ်ဇွန်လ28ရက်နေ့မှာတော့ American Congress လွှတ်တော်ကနှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးတရနေ့ကိုအလုံသမားတွေအဖြစ်နဲ့ဥပဒေပြဋ္ဌာန်းပြီးတော့နိုင်ငံတော်အားလည်းအဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးကြပါရစေ။နိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေနဲ့တရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးမှအပြစ်ရှိတယ်ဆိုပြီးရန်ကုန်မြောက်ပိုင်းခေတ္တတရားရုံးကဒီကနေ့ထောင်နဲ့ခွနနှစ်စီပြစ်ဒဏ်ချမှတ်လိုက်ပါရစေ။နိုင်ငံတကာတန်တမာတွေကတော့ဒီလိုမျိုးပြစ်ဒဏ်ချလိုက်တာဟာသတင်းလွတ်လပ်ခွင့်ကိုဟန့်ပေပဟန်တာတဲ့လုပ်ရဖြစ်ပြီးမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်စေတဲ့လုပ်ရလို့ပြောဆိုဝေဖန်ပါတယ်။တရားရုံးကိုကိုယ်တိုင်သတင်းသွားယူထားတဲ့ VOA သတင်းတောက်မတ်မီခသတင်းပေးပို့ထားပါတယ်
။ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးကနေရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရလှုပ်ဝက်ချက်များဥပဒေပုံမှန်3.1ကနေထောင်ဒဏ်9နှစ်ချမှတ်လိုက်တာပါ။သတင်းတောက်နှစ်ယောက်ကိုအပြစ်ရှိရဆိုပြီးထောင်ဒဏ်9နှစ်ချမှတ်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာရှယ်ကတရားရုံးတော်ကထွက်ထွက်ချင်းအခုလိုပြောဆိုလိုက်ပါတယ
် it's sad I mean I'm sad for Wallon and Chosou and their families of course
ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အတွက်ကျွန်တော်အထူးပဲစိတ်မကောင်းဖြစ်မိပါတယ်သူတို့မိသားစုအတွက်ကောဒီနေရာမှာတရင်လွတ်လပ်ခွင့်အခြေအနေပုံမှုတိုးတက်လာရေးအတွက်ဆောင်ရွက်နေတဲ့လူတွေအတွက်လည်းစိတ်မကောင်းဖြစ်မိပါတယ်မေးဖို့လိုတဲ့မေးခွန်းတစ်ခုကတော့ဒီဖြစ်စဉ်ကြီးကြောင့်တရားရေးစနစ်အပေါ်မြန်မာပြည်သူတွေရဲ့ယုံကြည်မှုပိုတိုးလာမလားလျော့သွားမလားဆိုတာပါမြန်မာပြည်သူတွေကဒါကိုအကဲဖြတ်ကြပါလိမ့်မယ
်ရိုက်တာသတင်းဌာနရဲ့အာရှရေးရအယ်ဒီတာကေဗင်ကလော်လစ်ကီကလည်းဒီအချိန်ဟာအမောင်ဖုံးနဲ့အမှန်တရား껙တဲ့အချိန်တစ်ခုဖြစ်တယ်လို့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီတရားရုံးရဲ့စီရင်ချက်ဟာဗတ်မလိုက်ဘူး။မျှတရဲ့စံတတ်မှတ်ချက်တွေနဲ့ကန့်ညီတယ်လို့ပြောပြနိုင်တဲ့တတ်သိပြနိုင်တဲ့စီရင်ချက်မျိုးမဟုတ်ခဲ့ဘူးလို့သူကဆိုလိုက်ပါတယ်
။ It's disappointing for us at Reuters. It's heartbreaking for their colleagues, their friends and their family.
ရိုက်တာတရင်ဌာနတော့စိတ်ပြရတဲ့အချိန်ကြေကွဲစိတ်မကောင်းရတဲ့အချိန်မှာသူတို့မိတ်ဆွေတွေလုပ်ပေါ်ကင်ဘက်တွေမိသားစုတွေအတွက်အထူးစိတ်မကောင်းဖြစ်ရတဲ့အချိန်မှာဒီနေ့ဖြစ်ရကတရားဥပဒေစိုးမိုးရေးကိုမတိမဲမင်လုပ်တဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တဲ့သတင်းလွတ်လပ်ခွင့်ကိုလည်းထိပါလိုက်တဲ့လုပ်ရပ
ါသတင်းတောက်တွေရဲ့ရှေ့နေတဦးဖြစ်တဲ့ကိုတန်းစောအောင်ကတော့ရိုက်တာသတင်းတောက်နှစ်ယောက်လွတ်မြောက်ဖို့အတွက်ရတဲ့နည်းလမ်းတွေနဲ့ဆက်ပြီးကြိုးပမ်းသွားမယ်လို့ဆိုပါတယ်
ဒီနေ့စီရင်ချက်နဲ့ပတ်သက်ပြီးတော့ဟိုအင်မတန်မှစိတ်ပြတ်စရာကောင်းပါတယ်။ဒီဟာကလက်ရှိကျွန်တော်တို့ဒီမိုကရေစီကိုသွားနေတယ်လို့ပြောရတယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့เนาะဥစားဒီမိုကရေစီရေးနောက်ကဒီလိုလည်းသာထုတ်ပေါ်မှုတရားဥပဒေစိုးမိုးရေးဆိုင်ရာအခြေအနေတွေကဆိုးရွားနေပြီဆိုတာကိုဒါပြသလိုက်တာပဲဖြစ်ပါတယ်။ကျွန်တော်တို့ဒီသတင်းတော့နှစ်ယောက်လွတ်မြောက်ရေးအတွက်လုံနိုင်တဲ့ဟာအားလုံးဆက်ပြီးတော့လုပ်သွားမှာပါ။
ဖန်စီကန်ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကတော့သူတို့အတွက်တရားစီရင်ချက်ဟာမျှတမှုမရှိဘူးလို့ဆိုလိုက်ပါတယ်
။ဒါဟာဗျာမတမှုရှိသလား။ဒါဟာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ကိုဒါဟာပြောင်ပြောင်ချင်းချင်းချိုးပေါက်တာချင်းချောက်တာလို့ကျွန်တော်ပြောချင်တယ်။ကျွန်တော်တို့ဒီနေသားပုံမှာကျွန်တော်အတိအငြိမ်ဆုံးနဲ့ကောင်းဆုံးကျွန်တော်တို့ရေဆိုင်သွားပါမယ်။ဒီလိုပြောင်းလဲရေးပြီးတော့ဆက်လိုက်ပါတော့
။ဒီနေ့တရားရုံးကိုသတင်းလွတ်လပ်ခွင့်အခွင့်အရေးလှုပ်ရှားသူတွေအပြင်နိုင်ငံသားတန်တမန်တွေလည်းတက်ရောက်ခဲ့ကြပါရယ် မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကိုမြင့်ကျော်ကတော့နိုင်ငံတော်လိုအပ်ချက်အဥပဒေဟာသတင်းလွတ်လပ်ခွင့်ကိုချိန်ချောက်နေတဲ့အဓိကအဟန့်တားတစ်ခုဖြစ်လာပြီလို့ဆိုလိုက်ပါတယ်
ဒီဆုံးဖြတ်ချက်ကတော့ကျွန်တော်တို့အမြင်မှာတော့တရားစီရင်စနစ်လည်းမလွတ်လပ်ဘူးနောက်တစ်ခုကတော့သတင်းမီဒီယာလွတ်လပ်ခွင့်အတွက်ဆိုရင်ဒီတည်ဆဲဥပဒေနိုင်ငံတော်ပြုတ်ခဲ့ချက်2023နဲ့ပြဋ္ဌာန်းတဲ့တည်ဆဲဥပဒေကတကယ်ကိုကြီးမားတဲ့အတားအဆီးဖြစ်နေတယ်ဆိုတာပုံပြီးထင်ရှားလာတာပေါ့နော
်ကိုလာကြစစ်ဆေးခဲ့တဲ့အမှုနဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကပြည်သက်စီရင်ချက်ချလိုက်တာပါလူခွင့်ရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာတွေကိုအာဏာပိုင်တွေဘက်ကနှုတ်ပိတ်ဖို့စ조사တာဖြစ်တယ်လို့အခြားသတင်းတောက်တွေကလည်းအလားတူသတင်းတွေရယူတာမျိုးမလုပ်ဖို့ချိန်ချောက်လိုက်တာဆိုပြီးဝေဖန်ပြောဆိုနေကြပါတယ်။ဒီလိုဖမ်းဆီးပြီးစီရင်ချက်ချလိုက်တာဟာမြန်မာပြည်ဒီမိုကရေစီရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေတဲ့လုပ်ရပ်ဖြစ်တယ်ဆိုပြီးအ мян ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုနေကြပါတယ်ရှင်။
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးထောင်ချခံခဲ့ရတဲ့သတင်းတော်နှစ်ဦးပြန်လွှတ်ပေးဖို့လူခွေဆရာကုလသမဂ္ဂမဟာမင်းကြီးမစ်ချယ်ဘတ်ချလတ်ကလည်းတောင်းဆိုလိုက်ပါတယ်ဒီတရားစီရင်မှုဟာနိုင်ငံတကာစံနှုန်းစင်တာတွေနဲ့မကိုက်ညီတဲ့အပြင်ဒီစီရင်ချက်ကိုကြည့်မယ်ဆိုရင်မြန်မာသတင်းသမားတွေအန္တရာယ်ရှိနေတယ်ဆိုတာစိုးရိမ်စရာဖြစ်စေတယ်လို့လည်းသူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်သတင်းတော်နှစ်ဦးကိုအခုလိုမျိုးပြစ်ဒဏ်ချလိုက်တာနဲ့ပတ်သက်လို့ရန်ကုန်မှာရှိတဲ့ American, EU, Sweden, Australia နဲ့အနောက်နိုင်ငံတန်ယုံတန်အမတ်တွေကလည်းသူတို့ရဲ့စိုးရိမ်ချက်တွေကိုထုတ်ဖော်ပြောဆိုခဲ့ပါတယ်ဆက်ပြီးတော့ဒီစစ်တပ်ကိုအသေးဖြတ်မှုနဲ့ဆန္ဒပြကချင်းခေါင်းဆောင်၃ဦးအမှုဆွဲချက်တင်မှုတရားသူကြီးကလက်ခံလိုက်တဲ့သတင်းတင်ပြပေးခြင်းပါတယ်စစ်ပွဲတွေရပ်တန့်ရင်ငြင်းငြင်းစွာဆန္ဒပြခဲ့တဲ့ကချင်းခေါင်းဆောင်၃ဦးကိုတပ်မတော်ကိုဂုံတိတ်ကညှို့နှံအောင်အကြီးညိုပြအောင်လုပ်ခဲ့တယ်ဆိုပြီးအသေးဖြတ်မှုပုံမှန်900နဲ့ဒုတိယဗိုလ်မှူးကြီးတဦးကတရားစွဲဆိုထားတာကိုဆွဲချက်တင်မှုအတွက်မြကြီးနားမြို့နယ်တရားသူကြီးကဒီကနေ့တနင်္လာနေ့မှာပဲလက်ခံကြောင်းဆုံးဖြတ်ချက်ချလိုက်ပါတယ်အခုလိုမျိုးငိမ့်ညာရေးလှုပ်ရှားသူတွေကိုဆွဲချက်တင်မှုမြကြီးနားမြို့နယ်တရားသူကြီးကအမိန့်ချမှတ်လိုက်တာဟာမြမငိမ့်ညာရေးဖော်ဆောင်နေမှုနဲ့မြမနိုင်ငံရဲ့တရားစီရင်ရေးပေါ်မေးခွန်းထုတ်စရာဖြစ်နေတယ်လို့တရားစွဲဆိုခံရသူတွေဘက်ကတုံ့ပြန်ပြောဆိုလိုက်ပါတယ်ကချင်ပြည်နယ်မြကြီးနားမြို့မနောကင်းကနေတမျိုးလုံးလှည့်လည်ပြီးငိမ့်ညဲစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ထဲချီပါဝင်တဲ့လှုပ်ရှားမှုဦးဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးဇော်ချက်ကိုလန်းဆောင်တဲ့ဒေါ်နယ်ဘူတို့ကိုတက်မတော်ကိုဂုံတိတ်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ထာတာချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်ဒီကနေ့မြို့နယ်တရားသူကြီးကဆွဲချက်တင်မှုဆုံးဖြတ်ခဲ့တဲ့မြကြီးနားမြို့နယ်တရားရုံးတရားခွင်ရဲ့အခြေအနေကိုတော့တရားစွဲခံရသူတွေကတဦးဖြစ်တဲ့ကချင်လူငယ်ငိမ့်ညာရေးလှုပ်ရှားသူကိုလောင်းဆောင်ကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပြပါတယ
်မြောက်ပိုင်းတိုင်းစစ်ထာတာချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဘက်ကနေတရားလိုလို့ပြီးမှာတမတော်ကိုတည်ရဖြစ်စေတယ်ဆိုမှဥတိုက်6လောက်ကိုရုံချင်း15ချင်းလောက်မှာကျွန်တော်တို့ကိုဆွဲချက်တင်တဲ့အမိန့်ကိုချလိုက်ပါတယ်ဆိုတော့ဆွဲချက်တင်တဲ့အမိန့်ချလိုက်တဲ့အပေါ်မှာတော့ကျွန်တော်တို့ကဒါလုံးဝတရားမျှတမှုမရှိဘူးမတရားတဲ့ဆွဲချက်တင်တဲ့အမိန့်လို့ကျွန်တော်တို့အဲ့လိုမျိုးခံယူထားပါတယ်တကယ်လို့တက်တယ်တယောက်ဆိုရင်ရုံချင်းမချင်းစလုံးကျွန်တော်တို့မလာဘူးဆိုတော့ဒါကြောင့်ပြေးလိုက်တယ်ဆိုတော့ခိုင်လုံတိကျမှုမရှိပဲနဲ့ကျွန်တော်တို့တို့အပေါ်မှာဆွဆွဲပြီးမှတရားစစ်ဆိုထားတဲ့အပေါ်မှာခိုင်မုံမရှိပဲနဲ့တရားသူကြီးကကျွန်တော်တို့ကိုဆွဲချက်အမိန့်ချလိုက်တဲ့ဟာကတော့ကျွန်တော်တို့ကတော်တော်လေးတရားသူကြီးနဲ့ကျွန်တော်တို့ဒီတရားစီရင်ရေးပေါ်မှာကတော်တော်လေးစိတ်မကောင်းဖြစ်နေတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီကိုလောင်းဆောင်တို့ဘက်ကအခုလိုမျိုးတရားသူကြီးကနေပြီးတော့စီရင်ချက်ချဖို့အမိန့်ချလိုက်တဲ့အတွက်ကြောင့်မလို့ဆက်ပြီးတော့မှဒီတရားခွင်မှာဒီရှေ့နေတွေရောကိုလန်းဆောင်တို့ဒီတရားဆွဲဆိုခံရတဲ့လူတွေကရောဆက်ပြီးတရားဥပဒေပိုင်းရတရားဥပဒေပိုင်းဆိုင်ရာအရာဆက်ပြီးတော့မှဒီရင်ဆိုင်သွားကြဖို့ပြင်ဆင်နေတဲ့အနေအထားပေါ့နော
်ကျွန်တော်တို့အပေါ်မှာဆွဲချက်တင်တဲ့အနေနဲ့ချလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ကဆက်လက်ပြီးမှကျွန်တော်တို့ရဲ့ဒီတက်တဲ့အထောက်အထားနဲ့ကျွန်တော်တို့ကဥပဒေတိုင်းအရာကျွန်တော်တို့ကဒါအယူခံသွားမယ်ဆွဲချက်အနေကိုပြီးရင်ကျွန်တော်တို့ကဒါအပြစ်မရှိကြောင်းကိုကျွန်တော်တို့ဆက်လက်ထုတ်ချင်ပြီးမှတက်တဲ့ကြတော့မှာပေါ့နော်
ဒီ NND ဆိုရနေတယ်ငိမ့်ငယ်ရေးဖော်ဆောင်မယ်လို့လည်းပြောတယ်။နောက်မျိုးသားရင်ကြားစီလည်းလုပ်မယ်လို့ပြောတယ်။နောက်ဒီတိုင်းရင်းသားဒေသတွေမှာငိမ့်ငယ်ရေးတွေဖော်ဆောင်ဖို့အတွက်သူတို့ရဲ့အဓိကဦးစားပေးအနေနဲ့ဆောင်ရွက်မယ်ဆိုပြီးတော့ NND ဆိုရဘက်ကနေပြီးတော့တောက်လျှောက်ပြောဆိုလာတာရှိတယ်။ဆိုတော့အခုလိုမျိုးငိမ့်ငယ်ရေးလှုပ်ရှားနေတဲ့သူတွေအပေါ်မှာဒီလိုမျိုးတက်မတော်ကိုအကြီးညိုပြက်စီတယ်ဆိုပြီးတော့မှဆွဲချက်တင်မှုဆုံးဖြတ်ချက်ချလိုက်တဲ့အနေအထားပေါ်မှာကိုလောင်းဆောင်တို့ဒီကချင်ငိမ့်ငယ်ရေးလှုပ်ရှားတဲ့သူတွေအနေနဲ့ဘာများသတင်းစကားပါကျင်တာရှိပါလဲရှင
်။ကျွန်တော်တို့ဒီနိုင်ငံတော်တမတာကိုလိမ့်မူပြီးမှကျွန်တော်တို့ဒီမချီနာခရစ်ယာန်ကောင်စယ် MCC ကလည်းကျွန်တော်တို့စာရေးတင်ဖို့တဲ့သူတို့ပြင်ဆင်နေတယ်ဆိုတာကျွန်တော်တို့ကြားသိရပါတယ်ဆိုတော့တရားစီရင်ရေးကလည်းကျွန်တော်တို့အပေါ်မှာ
มามามาจันโรมยัดดีกันเนี่ยดีอุบลเดตายจันโรมาส่งยัดเดอพอมากันเราจันโรดีนิสัยเลือกส่งเดอพอมามีก็ดีดูดีเยยงจีมูเลยก็รอฟูบูพิมาจันโรจ้าสินดานเองเดเชนเดดาดีที่อาศัยเดอพอมาจันโรที่ห้ามมูเลยจันโรตุยาบันเลยที่อาศัยส่วนบุษย์เองจะชักแขนทายาเด็กเช่นเขาจะต้องหาแล้วตลอดมาเราตัวกูที่อาตุจิกา เดี๋ยวงาอามาแข่งไปทับไปรอเดี๋ยวบริณีเลียสละเดี๋ยวยิ่งใส่ตัวจับบุปผีเสนจับไปเลยตัวเราสวยสุดท้ายเป็นมังงายกันรอมีดูความสวยจะชาดูดูโก้แต่ยิ่งพิมพ์ตะคุจุลเนี่ยสวยทอดูอาทางนั้นนี่ทีทางนั้นพิเศษเวลาพิเศษพิจารณาสลงบุปผีชั้นมันในเนี่ยเป็นมาพิบาร์เลยสิ ปีวันยี่มาวันยี่ตอนนี้น่าจะซีซันนี้ก็น่าเสียนี่อาราพิบาร์เลยสิที่ยี่ปีนี้ด้วยมาแมนดลีมีมาจันทร์ลุยยี่ใจไข่หมูเรียมาจากคณะพิบวาลานีราจาวปีดูเรียสวยทรายลานีจับไปเลยลุยยี่มูเนียจะสวยหมูเรียพิบวายาเรนักเวมาร์โรนั่งยี่ปรียกาลีมีป่าวินิดลาสูบียูซานีจับไปเลยแต่เจ้าเดียวบริสมุยเอปอมาเลยไม่กงทงหมูเรียชินีไปเลยดีตรงนี้ก็รอปีวันยี่มาวันยี่ตอนนี้ก็มุ่งจะกัดตรงนี้ไปปุ๊บทับไปเลยสิ
โอเคมาเรื่องนี้มาจะจำเป็นลุยได้หรือยังอย่าไปเชื่อมาดามกันนี่เองเชื่อลุยงวนลุยได้หรือไม่บ้างที่เป็นลานีได้ที่บ้านเลยที่ยี่ปีนี้เป็นลุยได้ใครได้หรือปูมูพี่บ้าลาราจอบปีดูเรียสวยงามไปที่ชนียาริมาก็ลงจอยอีกด้วยก็ดาวน์ยูลาจาร์เรนี่ทารีที่เชื่อลานีบ้านเลยใช่แต่จำอยู่เนี่ยปีจีพี่บ้าเสียกว่ามาเลยสิสองยันนี่เชื่อเนี่ยก็ลงจอยลงงามมากูเรียนป่าวินเนี่ยดูกูพิวตันเซงก็คุลูพี่บ้านเลย อ่ะยังไงล่ะเนี่ยเนี่ยพี่ก็ยังว่ากูเลยเนี่ยพี่ไอ้ช่วยบุ๋ยบุ๋ยตลอดโอ้เจ้าเนี่ยยังว่าที่บ้านกูเลยเลยเนี่ยเอาไปเจ้าเราเนี่ยยังว่าโอ้ช่วยมูช่วยมูยายมูเจ้าเนี่ยโอ้เจ้าเนี่ยยังจอดเรือเลยเนี่ยฟังไม่ดูเลยเนี่ยวันนี้เดียวไปโอ้เนี่ยมันเอามาเลยลีท่านเลยกี่คนเนี่ยพัฒนาไปแล้วเราไม่มีอาเจ้าว่าเลยลีท่านกี่คนเนี่ยพัฒนาไปแล้วจันทร์เราเนี่ยพ่อผู้ดูดีสุดเลยนะเกิด
ตัวเนี้ยมาแค่เสียเอาสิเดียวไม่อยากได้แต่ในวันนี้ไอ้ยาวนั่นเสียเราด้วยสิอามาแกเราเสียเอาเล่นเล่นนี่เดียวเอาโอ้โหหลังนี้สักกูยังเดินยาเสนาอีแล้วก็มันน้อยมันก็จะกวนเสียมาสักแกอยากฟงเบียวนี่ดูตัวกูเลี้ยลีบีสักแกลุยมุพี่บัวแกบาร์เลยนั่งไงลูกชายดูอุตัยเอาเมียงอ่ะมันเลี้ยมอยู่มาตัวใจมุพี่บัวเลยเชนีบอกคุลูพี่สุบาร์เลยอีกเดียร์น่าเรียนสายเนาะกูดีตลาดน่าเรียนมาอู นี่สิ่งที่สรุปว่าสุดท้ายสุดท้ายเช่นอะไรบ่เนาะที่สุดที่สองเนี่ยอันนี้ทารีวชิบชิบว่าอะไรสิ่งเดียวกูจะไปดูตัวเนี่ยมุ่งชอบวิสุยอันนี้มันชอบเช่นกันเลยในแต่สิ่งที่เป็นเนี่ยดารุคันเนี่ยมันปัญญาสุดที่ว่าดูจากตัวนี้ก็จะไปดูเนี่ยนี่แบบกูช่วยแม่หาตัวเองเนี่ยที่ว่ากูรู้อยู่กูอยู่ในอะไรปัญญาสุดที่เนี่ยที่มาชี้เนี่ยดูเนี่ยอะไรเป็นเนี่ยเช่นเดียวกันเลยนั่งไงปรีเอร์ของป่านนี่ล่าสุดเนี่ยปัญญาเช่นมูลอะไร ကျွန်တော်တို့နိုင်ငံရဲ့မကျေနပ်ချက်တွေများရှိနေတာလို့တော့ကျွန်တော်များများတွေးတွင်းနေတဲ့အမြင်တစ်ခုဖြစ်ပါတယ်ဒီလိုဒုစရိုက်မှုတွေပေါ်များလာနေတာဟာနိုင်ငံရေးသားမကမှုရစီဝါနဲ့ဆက်ဆက်နိုင်ကြောင်းလဲတုံးတက်တာတွေရှိနေပါတယ် မန္တလေး KIA
ရဲတပ်ဖွဲ့မှုသူရဲမှုကြီးမျိုးအောင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ်အခုလည်းပေါ်တော့ကောက်ချက်ချလို့ပဲရမှာဟောတော့ဘူးရဲချေဝါကြီးကြောက်တယ်ဒါပေမဲ့ပြောလို့တော့မရဘူးပေါ့နော်နောက်တစ်ခါကျတော့သူချုပ်ကြလက်အကြောင်းဖြစ်တယ်ချုပ်ကြလက်မူရဲချေဝါကြောက်တယ်ဒါပေမဲ့လောဘကြောင့်ဖြစ်တယ်ဒီလိုရဲ့အခြေအပေါ်နော်ဒီလို
လောလောဆယ်ရှိနေတဲ့ရဲတပ်ဖွဲ့အင်အားနဲ့အကောင်းဆုံးဖြစ်အောင်ဆောင်ရွက်နေကြောင်းနဲ့ရက်ကွက်တွေမှာအုတ်ချွေမှုတွေနဲ့ပူးပေါင်းဆောင်ရွက်တာတွေကိုတော့နှစ်စားမိုင်းကလေးကစတင်ပြီးဆောင်ရွက်နေတာဖြစ်ကြောင်းပြောပါတယ်။များသောအားဖြင့်တော့မန္တလေးမြို့ကန်တွေဟာညာဘက်ညီနက်နက်မှာအပြင်ထွက်တာမျိုးကိုရှောင်ပြီးလုံခြုံရေးအတွက်တတိထားနေရတယ်လို့ဒေသခံတွေကပြောပါတယ်။ တချိန်တည်းမှာကိုလုံချုံရေးအတွက်ကိုတောင်ဝင်ယူရတဲ့အခြေအနေကြောင့်လုံချုံရေးနဲ့တရားဥပဒေစိုးမိုးရေးအပေါ်ဝေဖန်ပြောဆိုတာတွေလည်းရှိနေပါတယ်။
ကိုမိုးစောတရင်ပေးဖို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတော်ဝန်မိုးများရေကြီးနေတဲ့အထက်တနင်္လာနေ့ကရင်ပြည်နယ်မှာရေကြီးမှုကဆက်ပြီးဖြစ်ပွားနေစေတရင်ကိုတင်ပြပေးကြပါတယ်တနင်္လာနေ့တိုင်းဒေသကြီးနဲ့ကရင်ပြည်နယ်တွေမှာတော့မြေကြီးတိုးလာတဲ့မိုးတိထက်စွာရွာသွန်းမှုတွေကြောင့်ဒေသတွေမှာရေကဆက်လက်ပြီးတော့ကြီးနေစေဖြစ်ပါတယ်ရေပေးဒုက္ခတွေစခန်းတွေမှာနေထိုင်တဲ့ ဒီနေ့ရေဆိုးရည်ရည်မှာဆက်ကွန်နဲ့ပြည့်ရှိတယ်။အန်ဒီရည်ရည်မှာ26လေးပြည့်ရှိတယ်။လောလောဆယ်ဆိုးရည်ရည်မှာအထက်မှာပဲရှိနေသေးတယ်ခင်ဗျာ။အဲမြို့ထဲမှာလည်းရည်ရှိနေပါသေးတယ်။မခင်းသေးဘူးခင်ဗျာ။တခါတော့ရှိခုကြံသေးတယ်။6ခုခုနဲ့66ဦးတော့ဒီနေ့ခန်းစီပြည့်တဲ့ပြင်းရတော့ဘလို့တဲ့အတီတို့ပြောလို့ရပါတယ်။ပြီးကြတဲ့ဆူလိုင်းလဆက်လေးရည်နေ့ကစပြီးရည်ကြီးခဲ့တာကြ
ဆွဲချောင်းငါတိတာတွေအကူအညီပေးဆောင်နေတယ်လို့ဥအောင်ဝင်းကပြောပါတယ်ရေကြီးတာနှစ်လနီးပါးကြာလာတာကြောင့်ရေပေးချောင်းတို့ခတဲ့တွေအတွက်အခက်အခဲကြုံနေရတယ်လို့ဒီရခန်ကူညီပေးရေးဖွဲ့ဝင်တို့ကပြောပါတယ်ဒီရေအဲ့လိုတက်နေတဲ့ဒီရခန်ကြီးတွေတက်တော့စီးပွားရေးလည်းအလုပ်လည်းပွားလို့မရရေပေးတော့ကတဲ့ဖြစ်နေပဲတောက်လျှောက်ကြီးနေရတယ်လို့ဖြစ်နေပြီးတော့ဘလို့တဲ့စာဝတ်နေရေးလည်းတော်တော်ခက် closet di mana lu jadi dia nanti tu nyalah. Sebaik saya orang tiga itu, orang tu kau keliru dia punya yang si dia ni. Punya ni ya le, jauh ni dicuba le, punya ni kalau si dia cuba jauh ni le, kau jadi macam punya ni juga. Di sini ada orang macam orang tu nama.
Yiji mu jauh, le si seni nai mu tu, jangan kau ni jauh baik saya ada lu. Tapi punya yiji mu tu ni seni apa barai. Nalaja yiji mu jauh, tidak kan le rumah tu. Le ya sabu yiji mu sama nai bulu. Seni nai mu ni yiji anda ya si makan kau mu. Seni belajar yiji tu yiji mu uang wenga suwa le.
Jenaru caj ini tanah ya kau sesi sesi dia ya so. Ika bangsa tahun le kau nasi tu ika ropi si dia yiji ni ropi si dia kau. Jenaru mami sebab le ya orang nasi tahun le sesi tahun dia nak yang ni lagi. Lalu dia rata cuma hari ma poling kerajaan.
Alat itu kini bina tuh malay. Jini mampu ke bukan izahlo. Kini bina tadana ini wujud umil tengweng apa jawab le?
Wujud, guru mencari apa jalan? Jini cang le jini ada cang lupa mama. Jini cang sekarang mana? Jini jalan mana? Tiang rumah mana jalan tu? Tu boleh yang jauh jauh mana? Jini cang sekarang, pan mama satu kunci ni apa? Aku cakap lagu apa jalan? Jangan boleh jini jalan tu. Apa mama cakap mah? Kau mama awak jini le jalan. Aku jalan lo suara kau pun kau tu boleh.
นั่นคือสลองเป้มึงเนี่ยแหละแต่บัวเราหลุมอยู่ป้ามึงเนี่ยนะโซเชียลไปกระจายเราหลุมอยู่ขยะช่วยเราหลุมอยู่พวกก็ข้อโค้งเราหลุมอยู่อะไรอย่างเงี้ยเจ้าแต่เรื่องที่น่าจะรบกันปีนี้ตอนนี้ยี่มีแต่ลาบียี่จียี่เช้ามุ่งเจ้าสบายใจกันเด็กเจ้าสี่กันตัวยี่เนี่ยสี่เป็นเรื่องไม่ใช่ในเรื่องบุลูวันจีอุ้มเงินตัวเองก็สบายเลยปีกันเลยสุรายละนั่นจะชาวเงินก็สบายเลย เนี่ยมันเองก็ด้วยสายเนี่ยพี่เนี่ยคนคุ้มมาโมเต้ท่านสวัสดีว่าตัวมีเยี่ยมผู้ดีเชื่อว่าเกิดอะไรวะแล้วสิสายเนี่ยพี่เนี่ยคนคุ้มมาเยี่ยมเกิดสายยี่สิบกันพูดอะไรพี่แล้วสิเยี่ยมเต้ที่กันมุ่งชินเนี่ยพัฒน์เลยแต่ว่าเบื่อเนี่ยสิมันกันคนมุ่งอุ้ยสันนักงานยุ่งใจยิ่งมุ่งตอกกันมินเด้งกับกูรู้เปล่าวะเนี่ยเกี่ยนตัวนี้ได้ไหมโม่ปะกูมะกุยสังเกตยาวรีบอ่ะที่ได้ที่ได้ยี่ปีเนี่ยมาฉันรู้สักคนนี้คน ကျွန်တော်တို့ကလည်းရှိကြတော့တယ်လူကြီး6000ကျော်လောက်ပဲရာကြီးပြောင်းနေတော့တယ်ဇူလိုင်ဩဂတ်ဆိုတော့ဒီနှစ်လအပြင်မှာတော့ကျွန်တော်တို့ဒါစုပေါင်း30000လောက်ရှိအဆုံးပါခဲ့တဲ့ဖြစ်ခဲ့တယ်ရည်ကြီးရေရှာမှုကြောင့်တနင်္ဂနွေနေ့အတိုင်းတားရလေယာဉ်စိုက်ခင်းဧကခုနှစ်သိန်းကျော်ရေမြုပ်ခဲ့ပြီးဧကသုံးသိန်းကျော်ပျက်စီးမှုရှိနေတယ်လို့လေယာဉ်စိုက်ပျိုးရေးနဲ့စေမျိုးဝင်ကြီးဌာနက
ဒီနေ့ပါတယ်မန္တလေးခရိုင်ရဲတပ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00 နာရီကနေ 9:00 နာရီအထိ 92m 30 40 48အပြင် ဒုတိယနိုင်ရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်စက်တင်ဘာလ3ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ52 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတတ်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ဒီနေ့ကျမကကျမရဲ့ယုံကြည်ရာကျမရဲ့ခံယူချက်ဘဝရည်တည်ချက်အကြောင်းတတိတစ်ဆောင်ကြောပြကျမရဲ့ရှင်လူတိုင်းမှာကိုယ့်ယုံကြည်ချက်နဲ့ကိုရှိကြပါရဲ့သူတူကသူ့ပေါ်ယုံတယ်အဖြစ်အပျက်တစ်ခုကိုယုံတယ်ကိုယ်ဝယ
်မမမြင့်စုရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးအပတ်စဉ်ခန္ဓာတွေကစီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ဩဂုတ်လ28ရက်နေ့ကစီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နေပြည်တော်မှာပြုလုပ်တဲ့တွေ့ဆုံပွဲထဲမှာတော့မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဆိုင်တဲ့ကိစ္စရဲ့အများအပြားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအကြံတဝင့်တင်ပြဆွေးနွေးခဲ့ပါတယ်။အဲ့ဒီအထက်မှာတော့အနာဂတ်နိုင်ငံစီးပွားဖွံ့ဖြိုးတိုးတက်ရေးအားလုံးအတွက်အရေးပါတဲ့မြန်မာ Sustainable Development Plan ဆိုတဲ့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းပြီးတော့အကောင့်ထည့်ဖော်သွားမယ်အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။အဲ့ဒီအစီအစဉ်ဟာဘယ်လောက်ထိရေးပါပါသလဲဘယ်လိုအခန်းကဏ္ဍတွေကနေဦးဆောင်မှုပေးသွားမလဲဆိုတာကိုတော့နိုင်ငံရေးစီးပွားရေးသုတေသီဒေါက်တာတင်မောင်တန်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းမှတ်ရစီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်တင်ပြထားတာနားဆင်ပါရှင
်ဒီမှာငါအနေနဲ့ကမ္ဘာနဲ့ရင်ပေါင်တန်းနိုင်ရေးအတွက်ဒီနေ့အချိန်မှာစီးပွားရေးအင်အားတောင့်တင်းအောင်လှုပ်ဆောင်ဖို့လိုအပ်နေတာကြောင့်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကလည်းတိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ဝိုင်းဝန်းကူညီလှုပ်ဆောင်ပေးကြဖို့ဩဂုတ်လ28ရက်နေ့ကနေပြည်တော်မှာဆက်ဆက်ပါပါပြုလုပ်တဲ့ပုဂ္ဂလိကလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားခဲ့တာ
ပါ။ကျွန်တော်တို့အားလုံးကနေပြီးတော့ဘယ်လိုကူညီရမလဲဆိုတော့ပို့ပြီးတော့ရှင်းရှင်းလင်းလင်းသိနိုင်အောင်လို့အခုကျွန်တော်တို့ကနေပြီးတော့မြန်မာ Sustainable Development Plan ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့အခုဟိုပြုစုပြီးပါပြီမြန်မာ Sustainable Development Plan ဆိုတော့ရေရှည်တည်တံ့ခံရရဟန်ရည်ညီတော့ဖွံ့ဖြိုးတိုးတက်မှုစီမံချက်အဲ့ဒါ2018ကနေပြီးတော့2030အထိဆိုပြီးတော့ကျွန်တော်တို့ဖွင့်ထားပါတယ်အဲ့ဒီဟိုစီမံကိန်းခါကျွန်တော်တို့နိုင်ငံတနိုင်ငံလုံးရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဟန်ရည်ညီညီတိုးတက်နိုင်မှုဖြစ်ပါတယ်အဖက်ဖက်ကနေပြီးတော့တိုးတက်ဖို့နောက်ကျမတို့နိုင်ငံရဲ့လိုအပ်ချက်တွေဟာဘာတွေကဘယ်ဟာကိုဦးစားပေးရမလဲဆိုတော့ဒါတွေအားလုံးကိုမြန်မာ Sustainable Development Plan အနေပြီးတော့ကြည့်ပြီးတော့အားလုံးဝိုင်းပြီးတော့ကူညီနိုင်အောင်လို့ဝိုင်းပြီးတော့ပံ့ပိုးနိုင်အောင်လို့ချမှတ်လိုက်တဲ့စီမံကိန်းဖြစ်ပါတယ်ဒီစီမံကိန်းဟာလည်းမကြမီအများအကောင့်ထည့်ဖို့ဖို့စပြီးတော့ဆောင်ရွက်မှာဖြစ်ပါတယ
်လက်ရှိ NLD အစိုးရကအကောင့်ထည့်ဖို့ဖို့စီစဉ်နေတဲ့မြန်မာ Sustainable Development Plan ရေရှည်တည်တံ့ခန့်မြဲ၍ဟန်ချက်ညီသောဖွံ့ဖြိုးတိုးတက်မှုစီမံချက်ဟာအရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကအကောင့်ထည့်ဖို့ခဲ့ပြီးအောင်မြင်မှုမရခဲ့တဲ့စီမံကိန်းတစ်ခုနဲ့အလားတူတူနေတဲ့အတွက်အဲ့ဒီအတွေ့အကြုံကိုသင်ခန်းစာယူသင့်တယ်လို့မြန်မာနိုင်ငံရေးစီးပွားရေးအခြေအနေတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကပြောပါတယ
်ဒီကအကျဉ်းတော်အခုအစိုးရကလုပ်တဲ့ဒီ MSTP ပေါ့နော်ဒီတော့ရေစွာကလုပ်တဲ့ framework for economic and social reform ပေါ့နော်အဲ့ဒီနှစ်ခုစလုံးကတော့လက်ရှိရှိနေတဲ့ဌာနတွေနဲ့ပြန်လည်ညီနိုင်ပြီးတော့လုပ်တဲ့ခါးတွေစားတယ်ပေါ့လေစားတဲ့ခါကျတော့ဒီကျွန်တော်တို့နှစ်ခုစလုံးရဲ့လုပ်ပုံတိုင်းမှာ structure based ဖြစ်နေလက်ရှိဝန်ကြီးဌာနတွေကိုအခြေခံရဖြစ်နေတယ်မဟာဗျူဟာတစ်ခုလုံးကိုအရင်စဉ်းစားပြီးမှဆက်ပေါ်လာတာဟုတ်ရဲ့လားဆိုတာကျွန်တော်တန်ရရှိရတာအရင်စွာအခုစွာပေါ့ဒါပေမဲ့အဲ့ဒီတည်းမှာလက်ရှိအစိုးရကသွားကျင်တဲ့လမ်းကြောင်းနဲ့ဆက်ဆက်တဲ့ ကျွန်တော်တို့လူဝါဒနဲ့မဟာဒီဝါမူဝါဒနဲ့လုပ်ငန်းရှင်ပေါ့နော်သူကလုပ်တဲ့ဆိုတဲ့ဟာတွေတော့သတ်မှတ်ချက်တွေပဲရှိပါတယ်ပေါ့ပါတယ်ဆိုတော့အများတော့များနေတယ်လက်ရှိ
ဒီကဘာလဲဆိုရင်အနည်းငယ်နှစ်ခုရှိတယ်အရင်ဆိုတာဖြစ်ခဲ့တယ်ဒီဇဲဌာနတွေရဲ့ဖွဲ့စည်းတည်ဆောက်မှုတွေမှာပြန်သိပြီးသွားတယ်အဲ့ဒါကမောင်မြင့်ရဲ့အကြောင်းတစ်ကြောင်းဖြစ်တယ်ဘတ်ဂျက်စနစ်ကြီးကိုတိုင်းကလည်းဒီဇဲဌာနတွေရဲ့ဖွဲ့စည်းပုံပေါ်မှာအခြေခံပြီးဘတ်ဂျက်ကိုချတယ်အဲ့ဒါကလည်းမောင်မြင့်ရဲ့အကြောင်းရင်းကြီးတစ်ကြောင်းဖြစ်တယ်ဒါကြောင့်မို့အဲ
ဒီမှာနဲ့အောင်မြင်မှုရဖို့အဲ့ဒီအချက်တွေကိုပြင်နိုင်မှဖြစ်မယ်ဆိုတာကိုလည်းဒေါက်တာတမောင်တန်းကထောက်ပြပါတယ်။စပီကြကနာကိုချင်းတက်တဲ့အခါမှာစပီဒီကျွန်တော်တို့လူပေါင်းတွေကိုရေးဆွဲတဲ့အခါမှာဟိုကဌာနဆိုင်ရာအခြေခံကနေရေးဆွဲရတာဖြစ်လာတယ်။ရှိသေးဌာနတွေဖြစ်လာတယ်။ဘာကြောင့်စနစ်ကလည်းအဲ့ဒီလိုပဲဖြစ်နေတယ်။မှဒီတစ်ချက်ကတော့တော့ကြာလို့ကျွန်တော်ပြောနေတာ။ဘာကြောင့်စန ော့အဲ့ဒီ budget ကိုသူ့ရဲ့အောက်မှာရှိတဲ့ဌာနတွေကိုပြန်ခွဲတယ်။အဲ့ဒီဌာနတွေကနေတစ်ခါဥပမာအားဖြင့်စက်ကြီးဌာနကိုရောက်မှဆိုစက်ကြီးဌာနကနေမှတစ်ခါမြို့နယ် A မြို့နယ် B ပေါ့ဗျာရှိတဲ့သတ်မှတ်ချက်ရတစ်ခါပြန်ပြီးခွဲတယ်။ခွဲတဲ့အောက်မှာရောက်လာတဲ့မြို့နယ်အဆင့်ကိုရောက်လာတဲ့လက်တွေမှာကြတော့သူက budget ကောင်းစင်နေနဲ့ရောက်လာတယ်။အဲ့ဒီတော့အဖိုင်ဘတ်ဂျက်ကြီးတစ်ဆိုင်တစ်ခုလုံးကအမအရည်သွင်းရည်ပင်ကြီးကိုလုပ်တယ်ဆိုတော့ကျွန်တော်တို့ကပြပုတ်မှုကိုအားပေးရမယ်ဒါကြောင့်မို့ quality ကိုတက်အောင်လုပ်ရမယ်ဒါမှမဟုတ် copy ကိုဖြည့်အောင်လုပ်မယ်ဆိုတော့အခြေခံပုံကနေဘတ်ဂျက်ကိုဖြည့်ထားတာမဟုတ်ဘူးတည်စေဌာနတွေကဖြည့်ပြီးပုံကနေဘတ်ဂျက်ကိုပြဖြည့်ထားတာဖြစ်နေတယ်အဲ့ဒါကြီးကိုထိမ့်သိမ့်လို့ဖြတ်ကြည့်ဖြစ်နေတယ်အဲ့တော့ခုလုပ်နေတဲ့ MSTP ကအဲ့ဒီကနေမှလက်ရှိလုပ်ချင်တာကိုအကောင့်ထဲပို့ဖို့ဆိုတဲ့ဟာကိုလက်ရှိရဲ့ budget စနစ်ကလည်းဘယ်လိုကြည့်ပြောင်းမလဲအဲ့ဒါအစိန်ခေါ်ချက်ဖြစ်တယ်
။တခြားအရေးကြီးတဲ့အချက်တစ်ခုကတော့ဒီစီမံကိန်းကိုဥဆောင်မဲ့သူရဲ့အခန့်ကဏ္ဍဖြစ်တယ်လို့ဆိုပါတယ်
။သူသဖြင့်ဥဆောင်မဲ့ကိုဆောင်ကဒုတိယဝန်ကြီးနေထားတယ်ဥဆောင်ရမှာဆိုတော့အဲ့ဒါလေးပုံတိုက်ကိုကစိန်ခေါ်ချက်တစ်ခုဖြစ်နေတယ်လို့ကျွန်တော်ထင်တယ်။နော်ဒါကဟိုကျွန်တော်တို့အလေးနဲ့ခြားစဉ်းစားမယ့်အဖိုင်ပေါ့နော်။အရင်အစိုးရတစ်ထက်မှာတမရယုံဝန်ကြီးတွေကဥဆောင်ပြီးတော့လောက်တာတော့ပါပဲ။အဲပုဗ္ဗလင်းနေပြောရလို့ရှိရင်ဝန်ကြီးတစ်ပါးကျွန်တော်ကိုပြောဘူးတယ်ခင်ဗျားတို့ကအဲ့ဒီဒီသဘာဝဝန်ကြီးဌာနတွေကပြောတာပြောတာတစ်ပိုင်းနဲ့ကျုပ်တို့ကကျုပ်တို့လုပ်နေတဲ့စီစဉ်နေတဲ့ရှိပြီးသားမလို့အဲ့ဒီစီစဉ်နေလဲသွားလာဆိုတဲ့သဘောမျိုးပြောဘူးတယ်အဲ့ဒီပြဿနာကြီးလက်ရှိအစိုးရမှာလည်းလာပြီးကြေဝန်းနိုင်တယ်အဲ့ဒါကိုဘယ်လိုကင်ပယ်မလဲဆိုတာကလည်းအဓိကသင်ခေါ်ချက်ဖြစ်နေတယ်လို့ကျွန်တော်ထင်တယ
်အဓိကကြတဲ့အဲ့ဒီအခြေခံအချက်တွေကိုပြင်ဆင်ပြီးချင်းကပ်ပုံတွေမပြောင်းလဲနိုင်ရင်တော့စနစ်ဟောင်းနဲ့ပြန်ရောက်သွားနိုင်တယ်လို့ဒေါက်တာတင်မောင်တန်းကသတိပေးပါတယ်
။ဒါကြောင့်မို့လူဝါဒပြဌာန်းသတ်မှတ်ချက်များပြုရင်ကြောင်းလဲရေ regulatory reform လို့အင်္ဂလိပ်လိုပြောမယ်။ဝေချုပ်ကိုင်းမှု short ချရေး decentralization အဲ့ဒီသုံးခုနဲ့အညီရေးထားတဲ့ MSCD မှာရေးထားတဲ့ action plan တွေပါတယ်ကိုကြောင်းဖို့လုပ်ဖို့လိုအပ်တယ်။အဲ့ဒီနေရာမှာပြဌာန်းသတ်မှတ်ချက်များပြုရင်ကြောင်းလဲရေးကကျွန်တော်တို့ကြားတော့မကြားရဘူးဖြစ်နေတယ်။ဝေချုပ်ကိုင်းမှုဖြည့်ဆော်ရေးကြားတော့မကြားရဘူးဖြစ်နေတယ်။ဒါကြောင့်မို့ပြောင်းကျင်တာတွေကိုဘယ်လိုပဲကြောင်းကြောင်းစနစ်အဟောင်းကြီးတွေကိုဝင်သွားပြီးကြောင်းကျင်တဲ့သူကိုလိုက်ကစနစ်အဟောင်းကြီးရဲ့တားကောင်ကြီးဖြစ်သွားနိုင်တယ
်။ပြောင်းလဲမှုကိုဖော်ဆောင်မယ်ဆိုတဲ့ကြွေးကြော်ချက်နဲ့ရွက်ောက်ပွဲမှာအနံ့ရလာတဲ့ NLD အစိုးရဟာ2008ဖွဲ့စည်းပုံအရတမရသားကိုယ်စားလှယ်တွေကလွတ်တော်အတွင်း25ရာခိုင်နှုန်းယူထားတာနဲ့ပြင်ပမှာလည်းအရေးပါတဲ့အခန့်ဌာနကိုယူထားပြီးအစိုးရရဲ့ပြောင်းလဲရေးအစီအစဉ်တွေကိုအတိုက်ခံပြုရပ်တည်နေတာကြောင့်ပြပြင်ပြောင်းလဲမှုတွေအောင်မြင်တင်းတလောက်မအောင်မြင်ဘူးဖြစ်နေတယ်ဆိုတဲ့ပြောဆိုမှုတွေရှိနေပါတယ်တစ်ဖက်မှာလည်းဘလို့ပဲအခက်အခဲတွေရှိနေစေဦးတော့ကိုယ့်ပါတီအတွင်းကိုယ့်အစိုးရအဖွဲ့အတွင်းမှာအရေးချင်းရှိတဲ့သူတွေကိုထိုက်တန်စွာခန့်အပ်တာဝန်ပေးမယ်ဆိုရင်တချို့ကိစ္စတွေမှာလက်ရှိအခြေအနေနဲ့ပိုပြီးအောင်မြင်နိုင်တယ်ဆိုတဲ့ထောက်ပြပြောဆိုမှုတွေလည်းရှိနေပြန်တာပါလာမယ့်အပတ်မှာတော့ဒေါက်ဆန်းစုကြည်ပြောသွားတဲ့အထက်ကတခြားဖွံ့ဖြိုးရေးအစီအစဉ်တွေကိုကောက်နှုတ်တင်ပြပေးသွားပါမယ်ခင်ဗျာ
ကိုဆောင်ဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခဏကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေ့မှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဆုမြတ်မှုစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ
cryptocurrency လို့ခေါ်တဲ့ဒီဂျစ်တယ်ငွေကြေးဟာအွန်လိုင်းပေါ်မှာသာလည်ပတ်သုံးဆွဲကြတဲ့ငွေကြေးမျိုးဖြစ်ပါတယ် လူတီများတဲ့ Bitcoin အပါအဝင် Digital ငွေကြေးကိုလက်ခံတဲ့စီးပွားရေးလုပ်ငန်းတွေကတော့ကမ္ဘာနိုင်ငံတော်တော်များများမှာရှိနေပါပြီ။ဘဟုပန်းတွေကတရားဝင်ထုတ်ဝေထားတာမဟုတ်တဲ့ Digital ငွေကြေးကိုသုံးဆွဲသူဘာကြောင့်ပုံများလာပါသလဲ။ဘလို့အားသာချက်တွေရှိပါသလဲဆိုတာကိုတော့မဆုမြတ်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်။
online မှာပဲလက်ပတ်သုံးဆွဲတဲ့ digital ငွေကြေး cryptocurrency တွေကိုလေသုံးနေသူတွေပိုပိုများလာတာနော်ကိုသားညို့2009ခုနှစ်မှာ
bitcoin ဆိုပြီးတော့စမိတ်ဆက်ခဲ့ပြီးကနောက်ထပ် digital ငွေကြေးအမျိုးစုံပေါ်လာတာခုဆိုလို့ရှိရင်အမျိုးအစားပေါင်း100မကရှိနေပြီဗျ။cryptocurrency
လက်ခံတဲ့စီးပွားရေးလုပ်ငန်းတွေလည်းတော်တော်များလာတာရှင်အခုဆိုရင်ဒီ australian နိုင်ငံအရှေ့မြောက်ဘက်မှာရှိတဲ့မြို့နှစ်ခုမှာဆိုလို့ရှိရင် cryptocurrency အထူးသဖြင့်ဒီ bitcoin ငွေကြေးနဲ့ပေးလို့ရပြီတဲ့ Great Barrier Reef Center ကြောက်တန်းတွေကြောင့်မလို့ဒီကမ္ဘာလက်ခီးသွားတဲ့အလာများတဲ့ Queen's Land ပြည်နယ်တွေက Agnes Waters ဆိုတဲ့မြို့နဲ့ 1770 ဆိုတဲ့မြို့နှစ်ခုမှာလေတန်တာကြောက်တန်းတွေရဲ့တောင်ဘက်မှာရှိတဲ့မြို့တွေပေါ့
Digital ငွေကြေးတွေထဲမှာ Bitcoin ကတော့တန်ဖိုးအများဆုံးပဲ Bitcoin တစ်ခုကို American Dollar 8500 ကျော်တန်တာမှဆွေးမြင်မော်ဒီ Bitcoin အပါအဝင် Digital ငွေကြေးသုံးကြသူတိုင်းစီမှာသက်ဆိုင်တဲ့ငွေကြေးအတွက် Online အကောင့်တွေရှိကြရတယ်
အပြစ်ပါတကယ်သုံးဆွဲလေပတ်နေတဲ့ငွေကြေးအစ်စ်နဲ့ဒီဂျစ်တယ်ငွေကြေးကိုဝယ်ထားကြရတာပေါ့ငွေချေတဲ့ကာကြတော့ဒီဂျစ်တယ်ငွေကြေးလက်ခံတဲ့ဆိုင်တွေမှာလူလက်ကူကူပေးလိုက်ရုံပဲဒီမှာအရေးကြီးတာတစ်ခုကတော့ဒီစမတ်ဖုန်းထဲမှာကိုယ်သုံးတဲ့ဒီဂျစ်တယ်ငွေကြေးအက်ပ်ရှိဖို့လိုပါတယ်ဒါမှငွေပေးငွေချေတာတွေလုပ်လို့ရမှာလေကိုယ့်ရဲ့စမတ်ဖုန်းကိုကိုယ့်ရဲ့ ဒီဂျစ်တယ်ဘုန်းနဲ့ညီတဲ့ဩစတြေးလျဒေါ်လာပြောင်းယူလိုက်ရုံပါပဲ။ဩစတြေးလျကိုလာလဲတဲ့သူတွေထဲမှာဒီဂျစ်တယ်ငွေကြေးသုံးချက်ပဲနိုင်ငံတကာခီးတယ်တွေကိုဆွဲဆောင်ဖို့အကြံရပြီးတော့ Travel by Bits Recommendy ကိုတည်ထောင်ခဲ့တဲ့ဆက်လက်ပြောင်းကတော့ဒီဂျစ်တယ်ငွေကြေးကမှကမ္ဘာငွေကြေးအစ်စ်လို့ဆိုရရှေ့
Receive payments from anyone anywhere around the world without the thought of exchange rates or any risk
ကမ္ဘာဘေးနီးယားဘယ်သူစီကားပဲဖြစ်ဖြစ်ပေးချေတဲ့ငွေကို
ငွေလဲနှုံးတို့အလင်ခံရမှာလို့စိတ်ပူနေကြမလို့ပဲရနိုင်မှာဖြစ်ပါတယ်အခုခေတ်မှာကိုယ့်ရဲ့လာကကူတော်မှာဒီဂျစ်တယ်ငွေကြေးနဲ့လူကျင်ကြသူတွေရှိတယ်လို့စစ်တမ်းတစ်ခုမှတွေ့ရတယ်ဗျခီးသွားတဲ့အခါမှာအကျွေးဝယ်ကတ်တွေပတ်စံတွေအများကြီးတည်မသွားခြင်းတဲ့သူတွေအတွက်ကြတော့အခုလိုမျိုးဒီဂျစ်တယ်ငွေကြေးကအဆင်ပြေမယ်အနောက်နိုင်ငံတော်များများမှာလည်းဒီဂျစ်တယ်ငွေကြေးကိုလက်ခံတဲ့
Elo Lumurio Swessal Nimbo Kulu Lolai Dave, Shibi and Yen Lubio Mahmau Bo. Dajao Agnes Wajane 1770 Muria, Siboy Lunganigale Lekanjara Bo. Thurumu Nanganga Kizwari Pula Jali Melu, Agnes Wajan Mua, the ancient Yelungan Lugdezu, Gordon Christian Aro, Yolini Reshe.
I thought this was a really great strategic move for us as a town to be able to really capture the world's attention.
Great Barrier Reef,
Agnes Watermuga, the cryptocurrency Lakhane Sata Santa Queer General Manager, Jack Michael Mogale, Ethery Thrumio Pula Alo Longhaiman, Nila Alago Josurelu Sure.
We're always looking for the next thing in town that's going to give us that edge.
Ethery Pula Jabu to Belu at this Sandrine, Swesson Yamale Surago, Tonoruga, and Yesi Point, Na Point, Tajabari.
Timu Yangi, the key that Yawi and Yingul and Nahangia.
A little bit futuristic, but I'm sure that.
Nenero Kishi Bibime, the Pibiro Aumilamedu, Timale.
Cryptocurrency look or a digital Mujiriga, Lunga, Nipani Jama, Yankisabri, or Tosre, the Rim Yala Jarawa. Digital Mujiriga, Bohubaniga, Dio and Totari, Muji, Mahote, Dwe, Throat Dambugu, Bohubaniga, Tamada Mahobo, the Jamlu digital Mujiriga, Ninganuya, Dio and Balunga Sinidi, Dema, Lepani, and Mujiri, Dema, Lema Pawau.
online ပေါ်မှာဒါလက်ပတ်နေတဲ့ငွေကြေးဖြစ်လို့ဒီလက်ဆောက်လက်ကင်ပြနိုင်တဲ့ငွေစက်ကူမျိုးငွေအကျွေးစေးမျိုးတော့မရှိဘူးလေပထမဆုံး digital ငွေကြေးဘစ်ကွိုင်းကိုတည်ထွင်ခဲ့တဲ့စတိုရှီနာကာမိုတိုဆိုသူကဘန်တွင်နဲ့မပတ်သက်တဲ့ဒီ peer to peer electronic cash system စနစ်ကိုစပြီးတော့မိတ်ဆက်ခဲ့တာပါ digital ငွေကြေးသုံးသူနှစ်ယောက်ကြား online ပေါ်မှာလွယ်လွယ်ကူကူငွေပေးငွေယူလုပ်နိုင်မယ့်စနစ်မျိုးဖြစ်ပါတယ် cryptocurrency digital ငွေကြေးတွေအတွက်အွန်လိုင်းပေါ်မှာအရောင်းဝယ်ဈေးကွက်မျိုးတည်ထောင်ရှိပါတယ်
cryptocurrency တန်ဖိုးကရောင်းလိုအားဝယ်လိုအားပေါ်မှာမူတည်ရတဲ့အတွက်တန်ဖိုးအတက်ကျနှုန်းကကျနိုင်တယ်မှဆွေးမြောက်မှာနောက်ပြီးတော့သူကအွန်လိုင်းပေါ်မှာပဲလက်ပတ်နေပြီးတော့ဘသူဘဝပိုင်ဆိုင်နေဆိုတာသိစရာမလိုတဲ့အတွက်ငွေဖြူငွေမဲခွာချသူတွေနောက်ခွန်ရှောင်သူတွေတရားမဝင်မူးယစ်ဆေးတို့လက်နက်တို့အရောင်းဝယ်လုပ်သူတွေကြိုက်ကြတဲ့ငွေကြေးမျိုးလည်းဖြစ်တယ်ဗျ
ဘဟုဘတ်တွေကတရားဝင်ထုတ်ဝေအသိအမှတ်ပြုထားတာဖြစ်လို့ဘန်တွေအစိုးရတွေရဲ့ကြက်မှတ်ကာကွယ်မှုကိုရကြပါတယ် cryptocurrency digital ငွေကြေးတွေကြတော့အဲ့လိုမျိုးမရကြဘူးဒါပေမဲ့စိတ်ချရတဲ့ဒီဥပမာ bitcoin လို့ digital ငွေကြေးမျိုးကြတော့ online ငွေကြေးဈေးကွက်ထဲမှာလက်ပတ်နေတာ18တန်းလောက်ရှိပါတယ် American dollar နဲ့ဆိုရင်တော့တန်ဖိုးကဒေါ်လာ 140 billion လောက်ရှိနေပါတယ်ဒါကြောင့်လဲ Australia နိုင်ငံက Agnes Warden နဲ့ 1770 မြို့တွေက သရုပ်မြို့ကိုလာလေသူတွေအနေနဲ့ Bitcoin Digital
ငွေကြေးသုံးလို့ရပါတယ်လို့ကြော်ညာဆွဲဆောင်နေတာဖြစ်ပါတယ်ရှင်။ကိုသားညိုဦးစီစဉ်တင်ဆက်ခဲ့တဲ့မဆုမြတ်မော်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။ အခုဆက်ပြီးတော့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မယေးတနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါအားလုံးဆေးလက်ပြွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ရုပ်ရှင်တရုပ်ဆောင်မင်းသားတွေရဲ့နှစ်စဉ်ဝင်ငွေစီးရင်ပြုစုရာမှာဘယ်မင်းသားကဝင်ငွေအများဆုံးနဲ့ထိတ်ဆုံးကရသွားပါသလဲဒီလိုမျိုးထင်ပေါ်ကျော်ကြားသူတွေနဲ့ကမ္ဘာတစ်လောက်ကအနုပညာရှင်တွေရဲ့သတင်းတူတူထွားတွေကိုတက်တက်ရောင်သတင်းလာအစီအစဉ်မှာပြောပြပေးနေပါတယ် ရုပ်ရှင်တရုပ်ဆောင်မင်းသားတွေရဲ့နှစ်စဉ်ဝင်ငွေစည်းမှာဟောလိဝုဒ်မင်းသားကြီးဂျော့ချ်ကလူနီကဝင်ငွေအမြင့်ဆုံးရတဲ့မင်းသားဖြစ်သွားပါတယ်။အသက်50ခွနှစ်နှစ်အရွယ်မင်းသားကလူနီကနှစ်ထောင်ဆယ်ခုနှစ်ကဇွန်လကနေပြီးတော့နှစ်ထောင်ဆယ်ရှစ်ဇွန်လအတွင်းမှာခန့်မှန်းကြီးဝင်ငွေ230ကိုတန်ရရှိခဲ့တယ်လို့ Forbes
မင်းနဲ့မင်းသားဂျော့ချ်ကလူနီကမန်နီမွန်စတာဆိုတဲ့ရာဇဝတ်မှုတရိတ်ရင်ဘူကနှစ်ထောင်ဆယ်ခုနှစ်မှာရိုက်ကူးခဲ့ပြီးတဲ့နောက်ပိုင်းမှာဘယ်ဟောလိဝုဒ်ရုပ်ရှင်မှာပါဝင်ပြီးတော့တရုပ်ဆောင်တာမရှိပါဘူး။သူပူရဲပြီးတော့တီထောင်ခဲ့တဲ့ကက်ဆာမီဂိုစတကီလာကုမ္ပဏီကိုနှစ်ထောင်ဆယ်ခုနှစ်ခုနှစ်ဇွန်လက ဒီယာဂျီယိုဆိုတဲ့ဗြိတိသျှရမကကုမ္ပဏီကိုရောင်းချခဲ့လို့အမြတ်ဆုံးဝင်အတော်ရသွားတာပါ။သူပြီးသွားရင်တော့မင်းသားဒရင်းဒရော့ဂျွန်ဆန်ကဝင်ဝင်တရာ24နဲ့ဒုတိယနေရာလိုက်ပါရင်ဒီနေ့အတွက်မှာအဓိကမင်းသားဖြစ်နေသူပါဝင်ပြီးရိုက်ကူးတဲ့ဂျွန်မန်ဂျီဝဲလ်ကမ်တူဒဲဂျန်ဂယ်နဲ့တခြားရုပ်ရှင်ဇလန်းတွေကနေပြီးဝင်ငွေရခဲ့တာပါ။ရုပ်ရှင်တရုပ်ဆောင်တွေအပါအဝင်နာမည်ကြ
ဆူဆူပေါင်းဝင်ငွေကဆူဆူပေါင်းမှာဒေါ်လာ186တန်းနဲ့ရှိတာပါအမျိုးသမီးတယောက်ဆောင်တွေထဲမှာရှိနေတာမင်းသမီးစကားလက်ဂျွန်ဆန်ကအခွန်မဆောင်ရင်ဆူဆူပေါင်းရရဝင်ငွေ50တသမ5တန်းနဲ့ထိတ်ဆုံးမှာရှိပါတယ်အမျိုးသားတယောက်ဆောင်တွေကပို့ပြီးတော့နေရာပေးရဲ့စူပါဟီးရိုးနဲ့ဇက်ကျန်ကားတွေကဈေးကွက်မှာပို့ပြီးတော့နေရာရတယ်လို့တန်းနဲ့ချီယုံတင်ဝင်ငွေတွေရနေတာကြောင့်အခုလိုမျိုးအမျိုး
Intercept the convoy. Watch out for cable. Hit it!
၂၀၁၈ ဝင်ငွေစင်ကို Force Marine ကထုတ်ပြန်ရမှာ ၂၀၁၈ ခုနှစ်ဇွန်လကနေပြီးတော့ ၂၀၁၈ ဇွန်လထိကြတဲ့အခွန်မဆောင်မီစုစုအောင်ဝင်ငွေတွေကိုစုဆောင်ပြီးပြုစုခဲ့တာဖြစ်ပါတယ်။မ
Nielsen Company ကရတဲ့အချက်လက်ရုပ်ရှင်လုပ်ငန်းဆိုင်ရာ IMDb Company ကရတဲ့အချက်လက်နဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်တဲ့ကြွမ်းကျင်တဲ့သူတွေနဲ့အကျော်မော်တွေကိုတွေ့ဆုံမေးမြန်းထားတာကိုအခြေခံပြီးတော့ဒီဝင်ငွေစင်းကိုပြုစုခဲ့တာလည်းဖြစ်ပါတယ်။ IMF မင်းသား Robert Downey Jr. ကအမျိုးသားတရုတ်ဆောင်စီးရဲ့နံပါတ်3မှာရှိပြီးတော့ဝင်ငွေခန့်မှန်းစီ$81,000,000ရပါတယ်။သူ့နောက်မှာရှိတဲ့ Avengers Infinity War တွေကမင်းသား Chris Hemsworth က$64,000,000ကိုဝင်ငွေရထားပါတယ်။ဝင်ငွေအများဆုံး10ဦးစင်းနဲ့မှာပါတဲ့တခြားသူတွေဆိုရင်တော့ Hollywood ကမဟုတ်ရင် Bollywood ရဲ့နာမည်ကျော် Salma Khan ကဝင်ငွေ$38,000,000နဲ့နံပါတ်9နောက်ပြီးနောက်ထပ် Bollywood မင်းသားတစ်ယောက်ဖြစ်တဲ့ Akshay Kumar ကတော့$40,000,000ကျော်နဲ့နံပါတ်9နေရာမှာရှိပါတယ်။အမေရိကန်မင်းသား Will Smith က$42,000,000နဲ့နံပါတ်6နေရာကိုယူထားပါလိမ့်ရှင်ဒီတက်တော့ရတဲ့နော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါလိမ့်နော်။ All have my own yeah. All have my own
yeah. Take it on the side and proud red.မရေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းမှာတော့မမမြင့်စုကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
ကျမရဲ့ယုံကြည်ရာကျမရဲ့ခံယူချက်ဘဝရည်တည်ချက်အကြောင်းဒီစိတ်ကြောင်ပြောပြချင်ပါတယ်ရှင်။လူတိုင်းမှာကိုယ့်ယုံကြည်ချက်နဲ့ကိုယ်ရှိကြပါရဲ့။လူတူကသူ့ပေါ်ယုံတယ်၊ဖြစ်ချက်တစ်ခုကိုယုံတယ်၊ကိုယ်ဝယ်သက်ဝင်ရန်ဘာသာတရားပေါ်မှာယုံကြရဲ့။ကျမရဲ့ယုံကြည်ချက်ကတော့ပကတ်လွယ်တော်လက်ပြီးကဘာကိုအုပ်စိုးနိုင်ဟိဆိုတဲ့စကားပုံလေးကိုအခြေခံပါရဲ့။ထပ်ဖြည့်ဆွတ်ပြီးပြောရရင်တော့ကျမတို့အသိပညာဉာဏ်နဲ့ပြည့်စုံသောမိမိကိုယ်ကိုမိမိယုံကြည်မှုရှိသောပကတ်လွယ်တော်လက်တူသည်ကဘာကိုအုပ်စိုးနိုင်လို့ပေါ့ဟုတ်ပါရဲ့ကျမတို့အမျိုးသမီးတွေကလှပဖို့ကျန်းမာဖို့အရေးကြီးရဲ့ဆိုတာအားလုံးသဘောပေါက်ကြပါရဲ့ဒါပေမဲ့စားဝတ်နေရေးအတွက်ရုန်းကန်နေကြရရဲ့ကျမတို့မြန်မာပြည်ကအမျိုးသမီးတွေရဲ့ပကန့်လွယ်တဲ့လက်တွေဟာတန်မာရဲ့လားအားရှိရဲ့လားအတန်မာဘူးဆိုရင်တန်မာလားကျမတို့ဘာလုပ်ပေးနိုင်မလဲဘလို့ပံ့ပိုးပေးနိုင်မလဲဒီနေရာမှာကျမယုံကြည်ရာတစ်ခုကကျန်းမာမှအလုပ်လုပ်နိုင်မယ်အလုံးလုံးနိုင်မှအာဟာရပြတ်တအောင်စားနိုင်မယ်ပိုပြီးကျန်းမာလာမယ်ဒီလိုမှမဟုတ်ရင်တော့မကျန်းမာခြင်းဆင်းရဲခြင်းနဲ့ဓာတ်ရုပ်နေရပြီးဆင်းရဲတာချက်ပိုးဆင်းရဲမကျန်းမာတာချက်ပိုးမကျန်းမာဖြစ်ပြီးဘဝလူနေမှုအဆင်အံတွေပိုပြီးချို့တက်လာရတာပေါ့ကျမကလေဆရာဝန်တယောက်အနေနဲ့လူနာကိုစိတ်ပိကုတယုံခွဲစိတ်ကုတပေးယုံနဲ့လုံလောက်တယ်လို့ဘယ်တော့မှမချင်ခဲ့ပါဘူးကျမကြီးကောင်းမှုအတွက်ခြေခံစားဝတ်နေပြည်လည်းဖို့ပြောပါရဲ့အဲ့ဒီအတွက်အလောက်ကင်ခွင့်လန်းတွေအထူးသဖြင့်အမျိုးသမီးတွေအတွက်အလောက်ကင်ခွင့်လန်းတွေပိုပြီးရရှိအောင်ကျမတို့ဆောင်ရွက်ကြရမယ်အလောက်ကင်ဆိုတဲ့နေရာမှာရုံကန်ထဲမှာရုံဝတ်ဆောင်အပြင်နဲ့ထိုင်းပြီးအလောက်လုံနေရမှာလို့မဆိုလိုပါဘူးဥပမာဈေးထဲကပြန်ကျသေးတဲ့အမျိုးသမီးတယောက်ကိုလိုအပ်တဲ့ငွေအရင်းအနှီးအတက်ပညာစိုက်ထုတ်ပေးပြီးကိုယ်ပိုင်တနိုင်တပိုင်မွေးမြူရေးလုပ်ငန်းထူထောင်နိုင်အောင်ပံ့ပိုးပေးရလဲအလောက်ကိုင်ထန်တီးပေးခြင်းတစ်ခုပါပဲအလောက်ကိုင်တိုးတက်မှဝင်ငွေတိုးတက်လာမယ်မိမိကိုယ်ကိုအားကိုးနိုင်တဲ့အခြေအနေရောက်ရှိလာမယ်ကိုယ့်မိသားစုကိုပိုးပြီးထောက်ပံ့နိုင်မယ်အဲဒီတော့မှနောက်ဆက်တွဲအနေနဲ့ကျန်းမာရေးလည်းကောင်းလာမယ်ကိုယ်ကျန်းမာစိတ်ချမ်းသာရင်ကိုယ့်ဘက်ဝင်ခြင်းကိုယ့်မိသားစုကိုနည်းအေးပျော်ရွှင်နိုင်စီမယ်ဒီလိုနဲ့ပဲတူတူယောက်ကစားတတိုင်းပြည်လုံးကျန်းမာပျော်ရွှင်ကြရမှာပေါ့ကျမယုံကြည်တဲ့အမျိုးသမီးတွေအတွက်အလောက်အကိုင်းအခွင့်အလမ်းတိုးတက်ဖွံ့ဖြိုးရေးရည်မှန်းချက်တွေတကယ်ဖြစ်လာဖို့လိုအပ်တဲ့အတတ်ပညာအသိပညာတွေခုလက်ရှိမှာတိုးပေါင်းအောင်တင်ယူနေပါရဲ့။ဒါပေမဲ့တိုးသောတယောက်ရဲ့စံပကားနဲ့မိမတိုင်းနိုင်ငံလုံးမှာရှိတဲ့ကျမတို့ရဲ့အမေတွေအမတွေညီမတွေကိုကူညီပေးနိုင်ဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့ကိစ္စပါ။ ကျမတို့အားရလိုပါရဲ့စုပေါင်းမှုမြို့တဲ့အင်အားတစ်စုံဟာအရာရာကိုအောင်မြင်စေပါရဲ့ဒီတော့ဒီနေရာကနေကျမတို့ညီကိုမောင်နှမတွေအားလုံးကိုအမျိုးသမီးများလူနေမှုဘဝတိုးတက်ရေးလုပ်ငန်းတွေအတွက်တရက်တာပါဝင်ဖို့တိုက်တွန်းရင်းနဲ့ကျမရဲ့ယုံကြည်ရာအကြောင်းအရာလေးကိုဆုံးသက်ပါရစေရှင်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။လာမယ့်အင်္ဂါညတရိပ်လေးလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်။
ဘရရှိတာခင်ဗျာမြန်မာပြည်သက်တွေအကြိုက်တွေ့ကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook ဆာမင်နာဘောကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်မတော်ကာကွယ်ဦးစီးချုပ်ယုံနဲ့တခြားစစ်တပ်နဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာကြောင့်မလို့လူမှုကွန်ရက်သုံးဆွဲတဲ့မြန်မာတွေကြားမှာကန့်ကွက်သူတွေထောက်ခံသူတွေနဲ့အတော်လေးကိုပွဲစီခဲ့ပါတယ်တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ရုရှားခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့လှုံ့ဆော်မှုတွေလည်းရှိလာပါတယ်ဒါကြောင့်မလို့ Facebook ရဲ့အခုလိုရေးယူမှုမျိုးဟာတကယ်ပဲသူတို့ခေါ် community standards ခေါ်ရဲသူတို့ရဲ့စံနဲ့ရောညီရလားအခုလိုပိတ်ပင်တာကြောင့်လူလတ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလားတစ်ဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရလားဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညအတဲ့လီလိုက်အစီအစဉ်မှာဆွေးနွေးပါမယ်ပါဝင်ဆွေးနွေးမိများလူတွေတို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်view ညမဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပေါင်းဆွနီမိမြန်ကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။မနေ့ကအင်္ဂါညတရေးလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ view ညမဝိုင်းရဲ့တနင်္လာညချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။မနေ့ပြန်အင်္ဂါမနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24-40-41နဲ့လှိုင်းလက်မီတာ190တို့ကနေဖက်ယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍ၊သုတဆုံလေအမေရိကန်တခွင်းနဲ့မနေ့ခင်တိုင်းတင်ဆက်ပေးနေကြ။အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အစီအစဉ်ဒီအဆုံးမသက်ခင်မှာအခုကြံနေသေးတဲ့ချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတက်လှည့်ကြီးညာပေးပါအောင်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းအချမ်းဖတ်မှုတွေနဲ့ပတ်သက်တဲ့အစိုးရရဲ့လျှို့ဝှက်ဆိုင်ရွက်စတဲ့နေ့လက်ဝဲတွေ့ရှိမှုနဲ့ဖမ်းဆီးတရားစွဲဆိုခံခဲ့ရတဲ့ Writers သတင်းတောင်နှစ်ဦးကိုဒီကနေ့ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ Writers သတင်းထောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီကနေ့ပြစ်ဒဏ်ဆင်းရဲတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်အဓိကအတိုက်ခံလို့နောက်ဆုံးထိန်းချုပ်ထားတဲ့ဒေသကိုပြန်လည်သိမ့်ပရေးဆီးရီးယားအစိုးရကထိုးစစ်ဆင်မဲ့အပေါ်အီရန်ဘက်ကထောက်ခံကြောင်းပြသလိုက်ပါတယ်။ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအစ်လစ်ဒေသမှာအကြမ်းဖက်ဝါဒီတွေမရှိသင့်တော့ဘူးလို့အီရန်ဘက်ကပြောဆိုတာဖြစ်ပါတယ်။ဘရာဇီးနိုင်ငံရဲ့တက်တန်းအရင်ဆုံးပြလိုက်ချင်းမှာမိအကြီးအကျယ်လောင်ကျွမ်းခဲ့ပါတယ်။မိလောင်နာကိုအပိတ္တနှိမ့်တက်နိုင်မှုအတွက်နောက်ထပ်နိုင်ပိုင်းလောက်အချိန်ယူရအောင်မယ်လို့လည်းမိသက်ဌာနကပြောပါတယ်။နှစ်ပေါင်း100တက်တန်းရှိတဲ့ National Museum အမျိုးသားပြလိုက်မှာရှေးဟောင်းပစ္စည်းတန်း20ကိုထိန်းသိမ်းထားတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာတော့အမျိုးသမီးနှစ်ဦးကိုလိင်တူချင်းဆုံမဲ့မှုအတွက်အစ္စလာမ်ရဲ့ဥပဒေအရအများပြည်သူရှေ့မှောက်မှာဒီကနေ့တနင်္လာနေ့မှာကျင်းပအပြစ်ပေးပါတယ်။လူပေါင်း100လောက်တယောက်ကြီးရှုခဲ့ကြတဲ့မလေးရှားနိုင်ငံအရှေ့မြောက်ပိုင်းတရန်ဂါနူးပြည်နယ်ကအစ္စလာမ်ရဲ့ရှာရီယာခုံရုံးမှာအမည်ဖော်ပြမထားတဲ့အသက်32နှစ်နဲ့22နှစ်အရွယ်အမျိုးသမီးနှစ်ဦးကိုပြစ်ဒဏ်ဆင်ရင်တာဖြစ်ပါတယ်။အာဖရိကတိုက်အတွင်းဆက်မှုဖွံ့ဖြိုးရေးကနေအခြေခံအဆောက်အအုံထိကဏ္ဍပေါင်းစုံအထက်ရည်ရပြီးတရုတ်အစိုးရကအာဖရိကအတွက်ရန်ပုံငွေအသစ်အဖြစ်ဒေါ်လာ60ဘီလီယံတိုးချဲ့ပေးဖို့ကတိပြုလိုက်ပါတယ်ရှင်။
တရင်ကျင်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါရဲ့ရှင်တရင်နာညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုသားညင်ဦးဖြစ်ပါတယ်ဆပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ White Deck Zonyet ဖြစ်ပါရဲ့ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြည်ပချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရဲ့ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေကောင်းသောညချမ်းဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.